in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ15ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ18 19 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ဒီမှာခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်လည်းပါဒီညနေနားဆင်မယ့်သတင်းတွေမှာတော့ American Senator Donald Trump ရဲ့ရည်ရွယ်ချက်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာရုပ်ကဖေရှားခံရတဲ့ယူကရိန်းဆိုင်ရာအမေရိကန်သမ္မတကြီးဒီနေ့ထွက်ဆိုမှာဖြစ်ပါတယ်။မြန်မာနိုင်ငံတိုင်းဒေသတွေမှာကြီးမားတဲ့လူခွင့်ချုပ်ပေါင်းမှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချင်းနဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ရေးကုလသမဂ္ဂမှာဆုပ်ကြည့်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပြီးသွားမှာပါ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရိုဟင်ဂျာတွေနေရပြန်ရေးနဲ့တပ်မတော်တာဝန်ရှိသူတွေကိုအရေးယူဖို့ ICC ကစုံစမ်းရေးဒီနဲ့ပတ်သက်လို့ကုလဆိုင်ရာမြန်မာသံတမန်ကြီးကအခုလိုတုံ့ပြန်ခဲ့ပါတယ
်ကျွန်တော်တို့ ICC ဖော်ဝင်မှုတွေအတွက်တို့ကစုံစမ်းစစ်ဆေးလဲကျွန်တော်တို့တာကိုပူပေါင်းဆောင်ရွက်ဖို့အကြောင်းတော့မရှိပါဘူးအဲ့တော့မောင်းမထုတ်ပါဘူးဆိုတဲ့ဟာ
ဒီသတင်းနဲ့အတူရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ဖမ်းဆီးစစ်ဆေးတွေအကြောင်းကိုလည်းနားဆင်ကြရမှာဖြစ်တယ်လို့အစိုးရငြိမ်းချမ်းရေးအဖွဲ့နဲ့လက်နက်ကိုင်မြောက်ပိုင်းမဟာမိတ်တွေကြားကငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့သတ်မှတ်ရမှာလဲကျင့်ပါနိုင်ခြင်းမရှိခဲ့တာကိုလည်းပြောပြပေးအောင်ပါပါရှင်အခုရဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မောင်တို့ပြောပြပေးပါမယ်ရှင်
။ American သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာရုပ်ကဖိရှားခံရတဲ့ယူကရိန်းနိုင်ငံဆိုင် American သမ္မတကြီးဒီကနေ့ထွက်ဆိုဖို့စီစဉ်ထားပါတယ်။အမေကုန်းထုတ်စရာကောင်းတဲ့လူတွေရဲ့မဟုတ်မမှန်ပြောဆိုချက်တွေကိုအခြေခံပြီးသမ္မတကြီးတယောက်ကိုဆွေးရကရုပ်ကဖြုတ်ဖို့ဆုံးဖြတ်ခဲ့တာမြုံနေစရာလို့ရဖြစ်နေလေတမ္မကြီးမရီယေဗနိုဗစ်ကသူ့ကိုယာယီကဖေရှားခံရခြင်းမှာပြောဆိုထားတာပါဘုံလုံးတွေမှာစတင်ခဲ့တဲ့အောက်လွှတ်တော်ကျမ်းနာပွဲမှာတော့ယူကရိန်းဆိုင်ရာအမေရိကန်ယာယီတမ္မကြီးဝီလျံတေလာယူကရိန်းဆိုင်ရာမူရာရီရဲ့ကိစ္စတွေကိုကြီးကြပ်ရတဲ့ဒုတိယထောက်နိုင်ငံခြားရေးဝန်ကြီးဂျော့ချ်ကန်တို့ထွက်ဆိုခဲ့ကြပါတယ်2020အမေရိကန်သမ္မတယူကော့ပွဲမှာပြန်ပြတ်ဖြစ်လာနိုင်ခြေရှိတဲ့ဒီမိုကရက်ပါတီကဒုသမဟောင်းဂျိုးဘိုင်ဒန်ပေါ်အကြီးပြည့်ချက်ဆမှုဆွေးချင်တဲ့စုံစမ်းမှုနဲ့2016အမေရိကန်သမ္မတယူကော့ပွဲမှာယူကရိန်းကဂျာဝင်စုပတ်ခဲ့တယ်ဆိုတဲ့ဆွေးဆွဲချက်တွေကိုစုံစမ်းမှုယူကရိန်းနိုင်ငံကိုသမ္မတထရန့်ဖိအားပေးဖို့ကြိုးစားခဲ့တယ်ဆိုပြီးအောက်လွှတ်တော်မှာအစောပိုင်းတကပိတ်စုံစမ်းရမှာလဲအမေရိကန်စီမံသံတမန်3စလုံးထွက်ဆိုထားကြပါတယ်
2020ရွေးကောက်ပွဲကြရဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုအနိုင်ရဖို့ယူကရိန်းရဲ့အကူအညီမလိုအပ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့ကမဲဆွယ်စည်းရုံးပွဲတစ်ခုမှာပြောကြားခဲ့ပါတယ်ယူကရိန်းနိုင်ငံကိုစည်းရေးအကူအညီပေးဖို့အမေရိကန်လွှတ်တော်ကခွင့်ပြုတဲ့စည်းရေးထောက်ပံ့တွေကိုစိုင်းထားပြီးဒုသမ္မတဟောင်းဘိုင်ဒန်နဲ့သူ့ရဲ့သားဟန်တာဘိုင်ဒန်တို့ပေါ်စုံစမ်းဖို့ယူကရိန်းကိုဖိအားပေးတယ်လို့ဆွဆွဲခံရချိန်မှာသမ္မတကအခုလိုပြောကြားတာပါဒီကိစ္စကြောင့်သမ္မတကိုတရားစွဲတဲ့မတဲ့လွှတ်တော်မှာစုံစမ်းမှုတွေလုပ်နေကြတာမို့ဒီစုံစမ်းမှုတွေကသူ့ရဲ့မိသားစုအပေါ်အတော်လေးထိခိုက်တယ်လို့ကြာသပတေးနေ့ညနေကလူအီဇီယားနာပြည်နယ်မှာလုပ်တဲ့မဲဆွယ်ပွဲမှာသမ္မတထရမ့်ကပြောကြားသွားပါတယ်သမ္မတထရမ့်ဟာသူ့ရဲ့နိုင်ငံရေးအကျိုးအမြတ်တွေအတွက်ယူကရိန်းကိုဖိအားပေးခဲ့သလားဆိုတာကိုအောက်လွှတ်တော်ကော်မတီ3ခုမှစုံစမ်းနေတာပါဘလို့ဥပဒေမျိုးနဲ့သမ္မတပေါ်တရားစွဲမလဲဆိုတဲ့မဲခွန်းမှုတွေကိုတော့ဒီမိုကရက်တွေအများစုလွှမ်းမိုးတဲ့အောက်လွှတ်တော်မှာရှေ့လာလောက်မှမဲခွန်းနိုင်မယ်လို့မျှော်လင့်ရပါတယ်ဒါပေမဲ့ Republican အများစုလွှမ်းမိုးတဲ့အထက်လွှတ်တော်ရောက်ရင်တော့ထောက်ခံမှုရနိုင်ခြင်းနေပါတယ်ရှင်
American သမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ဆိုင်ရာရှင်းနေ Rudy Giuliani ပေါ်ဆိုရရှင်းနေစုံစမ်းစစ်ဆေးမှုတွေစတင်လိုက်ပြီဖြစ်တဲ့အကြောင်း Bloomberg သတင်းဌာနကပြောဆိုလိုက်ပါတယ်။ဗန်ဒိုင်းဆိုင်ရာစီးပွားရေးစည်းကမ်းတွေဖောက်ပြက်မှုရှိမရှိပြည်ပနိုင်ငံတစ်ခုအတွက်အကျိုးဆောင်ဖြစ်တရားဝင်မပုံတင်မှုပြုတ်ခွက်မှုစရဲဆွဆွဲချက်တွေနဲ့စုံစမ်းနေတာလို့လည်းသတင်းကဖော်ပြလိုက်တာပါ။ညောမျိုးတော်ဝင်အောင်လည်းဖြစ်တဲ့သမ္မတရဲ့ရှင်းနေ Giuliani ဟာသမ္မတ Trump ပေါ်အေးအေးအေးအောက်လွှတ်တော်စုံစမ်းစစ်ဆေးမှုမှာလည်းအထက်ကနေရာကပါဝင်နေပါရဲ့။သမ္မတ Trump ကရှင်းနေသမ္မတရွေးကောက်ပွဲမှာနိုင်ငံရေးပြန်ပြန်ဖြစ်လာနိုင်ခြင်းရှိသူဒုသမ္မတ Joe Biden ပေါ်စုံစမ်းစစ်ဆေးဖို့ Ukraine သမ္မတ Volodymyr Zelensky ကိုဖိအားပေးခဲ့တယ်ဆိုပြီးအောက်လွှတ်တော်ကဒီမိုကရက်မတ်တွေစုံစမ်းနေရာမှာရှင်းနေဖြစ်သူ Giuliani ရဲ့အခန်းကဏ္ဍကိုသိနိုင်မှု Joe Biden နေကြတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းအထက်တန်းကျောင်းတစ်ခုကကျောင်းသားတယောက်သူ့ရဲ့16နှစ်ပြည့်မွေးနေ့မှာကျန်တဲ့ကျောင်းသားနှစ်ယောက်တေဆုံးစေအောင်ပြက်ခတ်မှုကိုဘာကြောင့်လုပ်ခဲ့တယ်လဲဆိုတာတာဝန်ရှိသူတွေဆက်ပြီးတော့စုံစမ်းနေကြပါတယ်။ Los Angeles မြို့ပြင် Santa Clarita မှာရှိတဲ့ South West အထက်တန်းကျောင်းမှာပြက်ခတ်မှုကြောင့်အသက်16နှစ်အရွယ်ကျောင်းသူတယောက်နဲ့အသက်14နှစ်အရွယ်ကျောင်းသားတယောက်တို့တေဆုံးသွားပါတယ်။ဂျာတာရီနီကပြက်ခတ်မှုကြောင့်ဆယ်ကျော်တဲ့ကျောင်းသူကျောင်းသား3ယောက်နဲ့တနတ်သမားအဖြစ်မတင်ကားသူကိုဆေးရုံတင်ထားရပါတယ်။တနမတမားလိုရဲကမတင်ကားသူဟာသူ့ရဲ့ဥကောင်းကိုသူတနတ်နဲ့ပြစ်ခတ်ခဲ့တာပါသူ့ရဲ့အခြေအနေဟာအလွန်အမင်းဆိုးရင်ရတယ်လို့စုံစမ်းရေးမှုတွေကပြောပါတယ် တနက်နေ့ပြခတ်မှုမဖြစ်ခင်တည်းရဲ့လူလုံးကတနက်သမားကစောက်ကနှစ်ဖန်ကြောင်းမှာပြောကြတာပေါ့ဆိုပြီးတော့သူ့ရဲ့အင်စတာဂရမ်လူမှုကွန်ရက်ပေါ်မှာရေးတင်ခဲ့ပါတယ်အဲ့လိုရေးသားခဲ့တာနဲ့အခုပြခတ်မှုဆက်ဆက်မှုရှိမရှိကိုရဲကစုံစမ်းနေပါတယ်အခင်းဖြစ်ပြီးချိန်မှာတော့အဲ့ဒီစာသားပျောက်သွားတဲ့အတွက်သူ့ရဲ့အင်စတာဂရမ်အကောင့်ကိုတယောက်ယောက်ကဝင်လို့ရနေတဲ့ဆိုတဲ့သဘောဖြ
VOA America အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေပြီးတော့ညနေ9နာရီအထိလိုက်တိုမီတာ70 kHz 1683ညလိုက်တိုမီတာ19 kHz 1556ညလိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကတိုင်းဒေသတွေမှာကြီးလေးရဲ့လူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆဲချင်းနဲ့စုံဖြတ်ချက်တည်းရဲ့ချမှတ်ရေးကုလသမဂ္ဂမှာဆွေးပြလက်ကြပါတယ်ကုလသမဂ္ဂပါဝင်ခိုင်လုံတဲ့စုံစမ်းမှုတွေကရရှိထားတဲ့သတင်းချက်လက်အစီရင်ခံစာရီရရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်နိုင်ငံတော်မှာလူခွင့်ရေးချုပ်ဖောက်မှုတွေအကြီးအကျယ်ဆက်လက်ဖြစ်ပေါ်နေတဲ့ပုံရှုပ်ချကြောင်းနဲ့စုံဖြတ်ချက်ကိုပူးတွဲဆွေးပြခဲ့တဲ့အမေရိကန်ပြည်သူကပြောဆိုလိုက်တာပါမနေ့ကကုလသမဂ္ဂထူထောင်ရေးနိုင်ငံရဲ့တတိယကော်မတီမှာတင်သွင်းခဲ့တဲ့စုံဖြတ်ချက်မူကြမ်းထဲမှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေပါဝင်မြန်မာနိုင်ငံတွင်လူခွင့်ရေးရရှိအောင်ကာကွယ်ပေးဖို့နဲ့လူလတ်ခွင့်တွေရရှိရေးအတွက်လည်းတိုက်တွန်းနေတာပါ။ချိန်ထဲမှာပဲလူခွင့်ရေးချုပ်ဖောက်မှုတွေကိုစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုအရေးယူဖို့လည်းတိုက်တွန်းနေပါတယ်။မြန်မာနိုင်ငံဘက်ကတော့နိုင်ငံတစ်ခုချင်းလိုက်စုံဖြတ်ချက်ချမှတ်ဖို့ကြိုးပမ်းချက်ကိုလက်မခံနိုင်တဲ့အကြောင်းကန့်ကွက်ခဲ့တာပါ။ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရှုပ်ထွေးတဲ့အခြေအနေတွေကိုစုံဖြတ်ချက်မူကြမ်းထဲမှာလွှဲမှားပြီးပုံဖော်ထားတယ်လို့လည်းပြောဆိုထားပါတယ်။2019ဩဂုတ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူငယ်ရေးကိစ္စကန်တွေကိုစီးနေတဲ့ခက်ခဲတဲ့ ARS ရင်းကြဆွေးအောင်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူငယ်ရေးတပ်ဖွဲ့တွေကလူခွင့်ရေးချုပ်ဖောက်မှုတွေစုစုပေါင်းပေါင်းကျူးလွန်နေတဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာတာဝန်ကဆွဆွဲထားပြီးကျူးလွန်မှုတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါမနေ့ကပဲနိုင်ငံတကာရာဇဝတ်ခွန်ရုံး ICC ကလည်းတိုင်းနယ်ချီရဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ဖျက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့စတင်စုံစမ်းမှုခွင့်ပြုလိုက်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်အသိမှတ်မပြုတဲ့မြန်မာဆွေးနွေးကတော့နိုင်ငံတကာနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲနေတော့လူခွင့်ရေးချုပ်ဖောက်မှုတွေမကျူးလွန်ကြောင်းပြောဆိုထားတယ်လို့ကျူးလွန်နေတာတွေကိုစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းလည်းပြောဆိုထားကြပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကနေမလေးရှားကိုသွားဖို့ကြိုးစားတဲ့ရိုဟင်ဂျာဒုက္ခသည်122ယောက်ကိုဘင်္ဂလားပင်လယ်အော်ထဲမှာဘင်္ဂလားဒေ့ရှ်ကန်ယူတန်းဆောင်တပ်ဖွဲ့ကဂျာတာပရင်းတွေတုန်းကကယ်တင်ခဲ့ရတယ်လို့တပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်ပင်လယ်ထဲမှာဆက်လက်တစဉ်ဆက်ပြက်ပြီးတော့နစ်မလို့ဖြစ်နေတယ်လို့တငါတယ်တွေကအကြောင်းကြားတဲ့အတွက်ကင်းလက်အဖွဲ့သွားရောက်ကယ်ဆယ်ခဲ့ရကြောင်းကန်ယူတန်းဆောင်တပ်ဒုတိယတပ်မှူးစိုက်ဖူအစ္စလာမ်ကရိုက်တာစတင်ထဏာကိုဒီကနေ့ပြောကြားပါတယ်ဒုက္ခရောက်နေတဲ့ဆက်လီဘောကအမျိုးသမီး58ယောက်အမျိုးသား48ယောက်နဲ့ကလေး18ယောက်ကိုကယ်တင်နိုင်ခဲ့တယ်လို့ပြောပါရယ်ဒီနှစ်ထဲမှာပဲဒုက္ခသည်စခန်းတွေကနေမလေးရှားကိုပို့ပေးမဲ့လူကုန်ကူးသူတွေလက်ကနေရိုဟင်ဂျာ900ထက်မနည်းကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့နဲ့ကန်ယူရန်ဆောင်တပ်ဖွဲ့တွေကကယ်တင်ခဲ့ရတယ်လို့လည်းဆိုပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကနေပုံမကောင်းမွန်တဲ့ဘဝရမယ်လို့မျှော်လင့်ပြီးထိုင်းနဲ့မလေးရှားဘက်ကိုသွားဖို့ကြိုးစားကြတာဖြစ်ပါရယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာတွေရေကောင်းချောင်းကနေမလေးရှားဘက်သွားတာ2016နဲ့2019ခုနှစ်တွေမှာရပ်နေခဲ့ပေမဲ့မနစ်ကစပြီးတော့ပြန်လုလာကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရုံးကပြောပါရယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံမှာလည်းရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေကနေမလေးရှားနိုင်ငံကိုဆက်လီနဲ့သွားဖို့ကြိုးစားသူတွေကိုမနစ်က3ချိန်ဖမ်းမိခဲ့ပါရယ်
မြန်မာနိုင်ငံပါဝင်မဲခေါင်ဒေသနိုင်ငံတွေနဲ့ကုလသမဂ္ဂရဲ့မွေးဖွဲ့ဝင်တဲ့ရာဇဝတ်မှုတပ်ဖြည့်ရုံး UNODC တို့ပူးပေါင်းပြီးဒေသတွင်းမှာမွေးဖွဲ့ဝင်တပ်ဖြည့်ရေးအရှိန်မြင့်နိုင်တဲ့အစီအစဉ်တစ်ခုကိုဒီနေ့ပဲသဘောတူလိုက်ကြပါတယ်။ထောက်လိုင်းသတင်းတွေဖလှယ်တာလက်ဆက်ဖြတ်ကျော်လှုပ်ရှားနေတဲ့ရာဇဝတ်ကိုင်းတွေရဲ့မွေးဖွဲ့ဝင်မှောက်ကုံမှုတွေကိုနေနေတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်တာတွေကိုတိုးမြှင့်သွားဖို့သဘောတူလိုက်ကြတာပါ။ဒေသတွင်းမှာမွေးဖွဲ့ဝင်ထုတ်လုပ်မှုတွေနဲ့မှောက်ကုံမှုတွေမှာအချက်ချနေရဖြစ်တဲ့ရွှေတိခံဒေသ၃နိုင်ငံဖြစ်တဲ့မြန်မာထိုင်းလာအိုတို့အပြင်တရုတ်ဗီယက်နမ်ကမ္ဘောဒီးယားကဝင်ကြီးတွေပါတက်ရောက်လာကြတဲ့ဗန်ကောက်မြို့ကစီဝင်ဘွဲမှာတော့ထောက်လိုင်းသတင်းချက်လက်တွေကိုပုံမှန်ဖလှယ်သွားဖို့နေဆက်ဖြတ်ကျော်စုံစမ်းမှုတွေကိုပုံမှန်ပူးတွဲဆောင်ရွက်သွားကြဖို့နဲ့မွေးစီဝတက်ဖြစ်စီမံချက်တွေကိုပူးပေါင်းဆောင်ရွက်ဖို့တွေသဘောတူကြတာဖြစ်ပါတယ်။အရင်တုန်းကပူးပေါင်းဆောင်ရွက်မှုတွေကိုအချိန်နဲ့လိုအပ်ချက်ရတာဆောင်ရွက်ခဲ့ကြပေမဲ့အခုခါသဘောတူညီချက်ရရှိပြီးဖြစ်တဲ့အတွက်ပ ပုံမှန်စနစ်တကျနဲ့ထိရရောက်ဆောင်ရွက်သွားနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းလဲယူအန်အိုဒီစီရဲ့ရှေ့တော်အရှာကြီးရဲ့တာဝန်ခံဂျယ်မီဒေါက်ကလပ်စ်ပြောပါတယ်။ဝန်စီဝတ်တက်ပြည်ပူးပေါင်းဆောင်ရွက်မဲ့သဘောတူညီချက်မှာတော့ဂျမိုင်းဝန်ဆောင်မှုတွေပညာပေးလုပ်ငန်းတွေမွေးစီဝတ်ထုတ်လုပ်ရမှာတုံးတဲ့ဒါရုပစ္စည်းတွေကိုထိချုပ်မှုတွေတိုးမြှင့်ဆောင်ရွက်ဖို့လဲပါဝင်ပါတ
ဒီနေ့ကိုရီးယားကပြင်းထန်တဲ့အုံနှုံးတွေတုံးပြီးပုံကိုရရတိုက်ခိုက်ပြောဆိုခဲ့ပါတယ်။ မြောက်ကိုရီးယားအစိုးရရဲ့ကေစီအန်ဒီသတင်းကဒီကနေ့ဖော်ပြချက်မှာဂျိုးဘိုင်ဒန်ဟာသတိမေးမျောရောဂါနောက်ဆုံးအဆင့်ကိုရောက်နေတယ်လက္ခဏာတွေပြသနေပြီးတော့ကွယ်လွန်ခံသည့်လူတယောက်လို့ဖြစ်နေတယ်လို့ရေးထားပါတယ်။ဂျိုးဘိုင်ဒန်နာမည်စာလုံးပေါင်းမှားနေတယ်အဲ့ဒီသတင်းမှာဒုတိယသမ္မတဟောင်းကိုရှင်းလင်းပြလိုက်ဖို့လိုတဲ့ခွဲယူတကောင်းလို့လည်းပြင်းပြထန်ထန်တိုက်ခိုက်ထားပါတယ်။မြောက်ကို Minzo, Minyalo, Zinu, Popjaga, Bidanama, Kulo, Dobian, Lita, Chebare, Akulo, American, Tutamara, Hango, Taikai, Pure, the Chene Mabe, Nyaguria, Gansang, Tamara, Tramlo, Jamaro, Pogojin, Taiko, Jenny, the Sassan, Yeshidelo, Sutabare, Nyaguria, Nangango, Chet, Silu, Jano, Murigo, Tamara, Tramga, Sonda Biro, Nananga, Sassan, Yego, Getting Get Edu, the Piovare, Nyaguria, Nuclear, Season, Sonda Yedre, Kim Jong, and Tamara, Tramlo, Donjin, Great Song, Get Bubare. ดาจันเนี่ยနေခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လုံးနဲ့မဆုမြတ်မွန်တို့ပြောပြသွားတာပါရှင်အခုထုတ်လွှင့်ပေးမဲ့သတင်းတွေထဲမှာတော့အရင်ဆုံးရခိုင်ရေးနဲ့ပတ်သက်လို့ PR တွေပေါ်မှာမြန်မာဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာသိကြရမှာပါရခိုင်မြောက်ပိုင်းဒေသကြီးကိုဖြစ်ရှင်ရမှာတစ်ဖက်နိုင်ငံထွက်သွားသူတွေပြန်လာနိုင်ရေး Bangladesh အစိုးရကပူးပေါင်းဆောင်ရွက်တာတဲ့
ICC ကစတင်စုံစမ်းဖို့နှွေမာ14ရက်နေ့မှာခွင့်ပြုလိုက်တာပါ ICC ဖွဲ့စည်းရေးရောမစာချုပ်မှာမြန်မာနိုင်ငံကလက်မှတ်မထိုးထားတာကြောင့်ပူးပေါင်းဆောင်ရွက်မှုလုပ်မှာမဟုတ်ဘူးလို့မြန်မာအစိုးရကထောက်လျှောက်ပြောလာတာပါဒါပေမဲ့ရိုဟင်ဂျာတွေကိုမောင်းထုတ်လိုက်တယ်ဆိုတဲ့စွပ်စွဲချက်နဲ့ပတ်သက်လို့သက်တည်ပြဖို့လိုလာရင်မြန်မာနိုင်ငံဘက်ကဘယ်လိုသက်တည်ပြမှာပါလဲကုလသမဂ္ဂဆိုင်ရာမြန်မာတ
ဒီကနေ့ကျွန်တော်တို့ကဟိုကျော်လက်ပြောပြပါပြီဒီလိုမောင်းထုတ်တာမဟုတ်ဆိုတာတော့ဒီခြေလက်ပြောပြတာနောက်ပြီးတော့လည်းဟိုမောင်းထုတ်တယ်ဆိုရင်လည်းကျွန်တော်တို့ကပြန်လက်ခံဖို့အတွက်လုပ်နေကြတယ်အကြောင်းတော့မရှိဘူးပေါ့နော်ဟိုပြည်တွင်းမှာလည်းပဲကျွန်တော်တို့သက်ဆိုင်တဲ့ဟိုစုံစမ်းစစ်ဆေးကော်မရှင်ဘက်ကျွန်တော်လောက်ထားပြီ အဲ့ဒီအဖွဲ့တွေကနေပြီးတော့သူတို့စုံစမ်းစစ်ဆေးနေရတယ်မရှိဘူးဆိုတော့အဲ့ဒီ process ကိုစောင့်ဖို့ပဲဒါလူမှာပေါ့နောက်တစ်ချက်ကတော့ဟို ICC ကနေပြီးတော့သူတို့ခုံရုံးကနေပြီးဟလာစုံစမ်းစစ်ဆေးပို့ခွင့်ပြုလိုက်တယ်ဆိုတဲ့ဥစ္စာတွေအဲ့ဒီကိစ္စနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ ICC ဖော်ဝင်မှုတွေအတွက်သူတို့ကစုံစမ်းစစ်ဆေးလဲကျွန်တော်တို့တော့ပူပေါင်းဆောင်ရွက်ဖို့အကြောင်းတော့မရှိပါဘူးအဲ့တော့မမထုတ်ပါဘူးဆိုတဲ့ဟာကဘယ်လိုသက်သေပြမလဲအဲ့ဒါတော့ခက်တော့ခက်တာဟိုအဲ့လိုပြောမယ်ဆိုလို့ရှိရင်
ဆိုစွဲကျနဲ့ပတ်သက်ပြီးတရားခွင်မှာဘာရန်အော့ဖ်ဘရုခ်တက်ပြီးပြဖို့တရားလူဘက်မှသာတာဝန်ရှိတယ်လို့အေအာစီလူအခွင့်ရေးရှင်နေဦးမင်းနှင်ဦးကပြောပါတယ်ဒီအတင်းကျပ်မောင်းထုတ်တယ်ဆိုတဲ့ဥစ္စာကိုဆွဆွဲတဲ့တရားလူဘက်ကနေပြီးတော့တက်ပြီးပြမှာပေါ့ဗျဘလို့မင်းတို့မောင်းထုတ်လို့ဖက်ပြလာရတယ်ဆိုတဲ့အထောက်အထားသူတို့ပြနိုင်မှုလူတယ်အဲ့ဒါအနေနဲ့ပတ်သက်လို့ဒီကိစ္စအတ ဒီနေ့ကျွန်တော်တို့ရိတ်ခါဒီပြန်နေလို့ထောက်ပံ့ပေးတာတွေရှိတယ်အတင်းကျမောင်းမထုတ်ဘူးဆိုတာတွေကိုကျွန်တော်တို့ MNC International ရှင်းနယ်ကလည်းမှတ်တမ်း documentary ရိုက်ထားတဲ့ဥဒါတွေရှိပါတယ်ကျွန်တော်ထင်တာကတော့ဒီစူလိုက်တက်ဖြတ်တွေဆိုတဲ့ကိစ္စမျိုးဒီပေါ်မှာတမ်းလို့စေကောင်းဆောင်တွေရည်ရွယ်ကိစ္စတစ်ခုပဲပို့ပြီးတော့တွင်းကြပြစ်လာမယ်တကယ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံကသာအတိအကျပ
ကြီးဦးဟောက်တို့ဆွမ်းကထောက်ပြပါတယ်
ဘင်္ဂလားဒေ့ရှ်က ဒီကတော့ပုံစံဖြစ်တာပါညာစပေါ့နော်သူ့မှာလောက်ရမယ့်တာဝန်တွေကိုဒီအချိန်မလုပ်ဘူးဟိုတကယ်ပြန်ရင်လည်းလူတွေပြန်နိုင်မှုအခွင့်အလမ်းတူလုံးမပေးဘူးပြီးလို့ရှိရင်ဆိုတော့နိုင်ငံတကာကိုလှည့်ပြီးတော့ဟို OIC ကနေတဆင့် EU တွေကနေတဆင့်အဲ့ဒါမျိုးနိုင်ငံပေါ်မှာအရေးယူဖို့ကိစ္စတွေကိုဥစားပေးတယ်ဟိုဥရောပကိုသွားပြီးတော့မှဟိုစီးပွားရေးဆန်ရှင်လုပ်ဖို့တွေ
အဲ့ဒါပြန်လာခြင်းနဲ့လူတွေကိုကောင်းမွန်ပြန်လာဖို့ကျွန်တော်တို့ကလည်းလက်ခံဖို့အစဉ်သိရှိတယ်ကျွန်တော်တို့မှလည်းပြင်ဆင်ထားပြီးသားရှိတယ်ပြောရတဲ့အနေနဲ့ပြန်လာလို့မရအောင်ကိုဒီလိုအခြေအနေတွေကပြည့်ရပဲလုပ်ရတာရှိနေတဲ့အခါကျတော့အဲ့ဒီဟာတွေကိုအခြေပြုပြီးတော့သစင့်ပရက်ရှာတွေကတိုးလာတဲ့သဘောရှိတာပေါ့နော်အဲ့လိုပဲကျွန်တော်ကတော့ပြောခြင်းတယ်
ICC ကအချက်လက်စုဆောင်းတာစုံစမ်းတာတွေလုပ်လို့အမှုပိုခိုင်မာလာမယ်ဆိုရင်ညီမအစိုးရကICCနဲ့ပူးပေါင်းဆောင်ရွက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှာမဲခွဲဆုံးဖြတ်ရတဲ့အသည့်ဖြစ်ကောင်းဖြစ်လာနိုင်ပေမဲ့ဒီပေါ်မှာစိုးရိမ်ဖို့မလိုသေးဘူးလို့ရှင်းနေဦးမင်းလွင်ဦးကပြောပါတယ်ပထမ ICCမှာဆွဲထားတဲ့ကိစ္စတွေကနိုင်ငံတကာခုံရုံးကိုတက်မတော်အရာရှိတဲ့ရေးယူပေးနိုင်ဖို့နောက်ပြီးတော့ပြောရရင်ပေါ့ဗျာခုတစ်ခုပြီးတစ်ခုပေါ့ဗျာတရားစွဲဆိုဟိုအတွက်လုပ်တယ်ဆိုတော့ကမြန်မာနိုင်ငံဆိုရတော့ရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်မိမိရဲ့အချုပ်အခြာအာဏာနဲ့ပတ်သက်လို့ဖြစ်ပါလာမယ့်ကိစ္စရမျိုးဆိုလို့ရှင်ဘယ်ကိစ္စရမှာဥပပေါင်းဆောင်ရမှာမဟုတ်ဘူးဆိုတ
ချရပြီး တပတ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေပြန်လာရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာစာချုပ်ကိုချိုးဖောက်တယ်ဆိုပြီးနိုင်ငံတကာတရားရုံး
ICJ မှာလည်မြန်မာနိုင်ငံကိုတရားစွဲဆိုဖို့ပြီးခဲ့တဲ့ရက်ပိုင်းကလုံဆောင်ခဲ့ကြပါတယ်ခင်ဗျာ။ကိုညာဝင်းအောင်ပြပြသွားတာပါရှင်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကြီးရွာနယ်ပတ်ဝန်းကျင်ရွာတွေကဒေသခံတွေကိုမနေ့ကအစိုးရတပ်ဖက်ကခေါ်ယူစစ်ဆေးနေပါတယ်။ဖမ်းဆီးသွားတဲ့ဒေသအနီးတစ်ဝိုက်မှာတနတ်တန်တွေလက်ကြားနေရတာကြောင့်ခင်မုန်းဖြစ်သူအတွက်စိုးရိမ်နေရတ
ွေတမ်တော်နဲ့အေးရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ပတ်ဖြစ်ပေါ်နေတဲ့အချိန်တည်းမှာပဲဒေသခံတွေပြည်သားပြည်သူတွေကိုမကြာခဏဖမ်းဆီးစစ်ဆေးတာတွေလည်းဇက်တိုက်ဆိုလိုအခုရပိုင်းတွင်ဖြစ်ပေါ်နေတာပါလက်ရှိအချိန်ထိတမ်တော်ကဖမ်းဆီးထားသူတွေကတော့ရွာမပြင်ကျွော်ကညီညီထွဲစပ်စိတ်ကျွော်ကမောင်ကြည်လင်တရက်တပင်ကျွော်ကမောင်ကလာနဲ့နေမျိုးထုံးတို့လေးဦးဖြစ်ပြီးသူတို့မနေ့ကဖန်စီတော်ပြီးကလေးကဒီနေ့ထိဘာတသိမ်းမှမရသေးဘူးလို့ဖန်စီခံရသူမောင်နေမျိုးထွန်ရဲ့ဇနီးကပြောပါတယ
်ခဏလေးခဏလေးလာကတိုက်ကြည့်လို့ပါတယ်တမန်ကောင်ငိုကြရတယ်ခင်ဗျငိုကြရတော့ရောက်တော့တော်လည်းကြည်လာမသိဘူးသူတို့ကလည်းဖင်းရိုက်တယ်နိုင်ကြတယ်အဲ့ဒီလိုပဲတော်လည်းကြည့်တော့အခုလေးကအဲ့ဒီလိုပဲထင်တယ်ဒီမှာရောက်တော့တော်လည်းကြည်လာမသိဘူးလို့
တမတော်ဖက်ကတော့တတိယတရက်တပင်ကျေးရွာပါဝင်အနီးနားမှာရှိတဲ့ကျေးရွာတွေကိုဆက်လက်စစ်ဆေးမှဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်တာနဲ့ရှောင်းပြောခွင့်ရဘုံမုံကြီးဝင်းစော်ဦးကပြောပါတယ်
။ရရှိတဲ့တရင်ပေါ်မူတည်ပြီးတော့မှပူပေါင်းခွက်နဲ့စစ်ဆေးနေရအောင်။မဟုတ်ပါဘူး။ဘယ်မှမမခေါ်ဘူး။ဖြစ်နေတဲ့ဆိုရုပ်သာအဲ့တရက်တပင်ကမှအင်ဂျင်တစ်ထောင်လောက်ရှိတယ်လေ။အင်ဂျင်တစ်ထောင်လောက်ကိုတိုင်တဆင်းစစ်တဲ့အဲ့ရက်ထက်ဘယ်လိုလုပ်ပြီးမှလဲဗျာ။ဟာမပြီးမချင်းစက်ပါမပြီးမချင်းစက်ပါနော်။လိုအပ်ချက်ရှိတော့ဟုတ်လားတရင်ပေါ်မူတည်ပြီးတော့မှဟုတ်လားကျွန်တော်တို့ကဆက်တယ်။အဲ့လိုမဆင်ဘူးဆိုတော့ဒီနေ့ကလက္ခဏာမှမိုက်တော့တကားတော့မှပြက်သွားတယ
်။ပြီးကြတဲ့နိုဝင်ဘာလ13ရက်နေ့ကတရက်တပင်ကျေးရွာတရားအနီးမှာတမတော်စစ်ကြောင်းနဲ့အဲဖွဲတို့ပြန်လည်တိုက်ပွဲဖြစ်ပေါ်ခဲ့ပြီးကြောက်တော်အခြေဆိုင်ခမရ304ကတိုက်ရင်မှုဒုတိယဘုံမှုကြီးရန်တော်ဝင်းကြက်ဆုံးခဲ့တယ်လို့အဲပြောခွင့်ရခိုင်ဒုခကပြောပါတယ်
။အဲ့ဒီတိုက်ပွဲအပြင်မှာတော့ဒီခမရ304ရဲ့ဒီတိုက်ရင်မှုဒုတိယဘုံမှုကြီးရန်တော်ဝင်းပါဝင်တမန်စစ်တပ်ကလည်း၅ဦးကြက်ဆုံးခဲ့တာရှိတယ်။ဆိုတော့နောက်ထပ်ဒဏ်ရာရတဲ့သူတွေလည်းရှိခဲ့ကြ။
အဲဖွေရဲ့အဲ့ဒီလိုပြောဆိုချက်တွေနဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ထာနယ်ရှောက်ဘုံမုံကြီးဝင်းစော်ဦးကအခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။ဟောအဲ့အားတော့မဟုတ်ဘူးခင်ဗျလက်ကဖြစ်တင်တဲ့လွဲကဖြစ်တယ်။လက်ကဖြစ်တင်မှာတော့ဟလာမိုင်းခွဲရဲ့တရားပြတ်သွားတယ်။အဲ့မှာထိခိုက်တန်းအနေချင်းရတာရှိတယ်။ဒါပဲရှိတယ်နော်။ချက်နိုင်ကြီးရဲ့ရွာတို့ခင်ဗျဝင်ပြီးတော့မှဒီလိုဟလာရဲနဲ့ပေါင်းလို့ဖြစ်တာဒါပဲရှိတယ်။ပြန်လာတော့ဘာမှမရှိဘူး
။အခုရပိုင်းတွင်ရခိုင်ပြည်မြောက်ပိုင်းမြို့နယ်တွေမှာ
แต่เนี่ยพวกเราที่ด้วยมือเรียนยาปลาลาบีแสดงสุดโต่งแต่พวกเราที่ป่วยในเรื่องเอพยอคุยกันดูข้ากับพยาบาลเลยเมื่อมาแล้วเสร็จมือเรียนนี่เรื่องหนาอีมาอันนี้เนี่ยดีไม่ได้ที่ยิ่งใหญ่เนาะไอ้ดีไม่ได้ที่ยิ่งใหญ่เนี่ยดีจ้าสุดยิ่งใหญ่จ้ามาดีจ้าสุดยิ่งใหญ่เนี่ยดีสุดก็ต้องที่ภาษีเนี่ยงูตัวนั้นก็ขึ้นเจ้าตัวนี้ดีเลยแค่ภาษาแค่ชื่ออะไร นอกจากนี้เอริสยังนั่งอยู่ดีเนี่ยมาแล้วซึ่งยังไม่มาเนี่ยตรงไหนที่ชอบมันยังมาเออนอกจากนี้วิธีที่เนี่ยวันนี้เนี่ยสัญญาเนี่ยดีเลยแต่ละจังหวะเลยก็จริงเออถ้าวิธีเออจริงๆแล้วจะแค่เท่าไหร่ก็ได้เอออีกมาแล้วก็เป็นนักศึกษาเพิ่งเรียนวิทย์ที่เคยจะส่งเสียเลยนะนอกจากนี้เนี่ยมาแล้วซึ่งยังไม่มาดีมันเนี่ยนายเลือกงานไม่ได้มาดีเจ้าตัวเงินเนี่ยพ่อว่าอย่างเงี้ยน้องดีวันสั้นแต่งเท่ามา
โอ้ยยังไม่น่าอีกแล้วมั้งวะเนาะเอออาจารย์ลองคิดกันดูนะน่าอีกแล้วจ้าเลยจ้าถ้าเรายังดูเท่าเดิมที่เคยจะส่งอยู่ชีวิตปีกันเลยยังไปหรือมาเลยเนี่ยผมมีเนี่ยไอ้มีเนี่ยหรือมาที่ด้านไหนชอบก็ตัดไปกับแฟนซีซีเนี่ยอะไรพิลล์เราเนี่ยบ้างเลยจะขายดีเนี่ยมีเอาไปหรือมาหน้าเป็นใจกูเดียวอยากได้ส่งดูกูเสียเงินเดี๋ยวส่งไปพี่เดียบที่ใครจะอยากดูเดียร์นั่นสิจะเล่าชีวิตแฟนซีใครอยากดูเนี่ยนี่บ้านสิเนี่ยอะไรพี่บ้
ြင်ပါတယ်အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ရိချာမှဆွေးနွေးပွဲဟာမူလရည်မှန်းထားတဲ့ရက်မှကျင်းပနိုင်ခြင်းမရှိခဲ့သလိုဘယ်အချိန်ကျင်းပမယ်ဆိုတာလဲတိတိကျကျမသတ်မှတ်နိုင်သေးတဲ့အကြောင်းတစ်ဖက်ကြားညှိနှိုင်းဆောင်ရွက်နေတဲ့ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကပြောပါတယ်ဒီရက်ပိုင်းတွေအတွင်းမှာတော့အစိုးရတပ်မတော်နဲ့မြောက်ပိုင်းဖွဲ့ဝင်တွေဖြစ်တဲ့တအံပလောင်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့အစိုးရရဲ့မျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့ KIO ကချင် MNDJP ကိုကန် PSLF တအံပလောင်နဲ့ ULA ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့အကြားဆွေးနွေးပွဲကိုဒီလဒုတိယပတ်အတွင်းမှာကျင်းပနိုင်ဖို့ညှိနှိုင်းခဲ့ကြတာပါလောလောဆယ်မှာတော့ဒုတိယပတ်အတွင်းမှာကျင်းပနိုင်တာမရှိခဲ့တယ်လို့ဘယ်အချိန်ကျင်းပပြစ်မယ်ဆိုတာလဲတေချာမသိရသေးကြောင်းနှစ်ဖက်အကြားမှာညှိနှိုင်းဆောင်ရွက်နေတဲ့ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးလမိုင်ကွန်ကြာကပြောပါတယ
်ဒုတိယပတ်လောက်မလို့ပြောတာဒါမှလည်းခုအစွဲအဘက်ကနေပေးနေပေးရပေးမှကြည့်မယ်ဆိုတာဟိုတေချာသူတို့မပြောတာတည်းဘူးအဲ့ဒါတော့အဲ့ဒါဆောင်ဆိုင်နေတာဖြစ်ပါတယ်ဗျာဘလို့ဆိုကျွန်တော်တည်ရတဲ့လောက်ဆိုတော့အစွဲအဘက်ကနည်းနည်းလေးမအားမလပ်ဘူးဖြစ်နေတယ်အခုသူတို့ကလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့တွေ့တယ်ပညာရှိတွေဆိုသူတို့ဘက်မှာအဆင်ပြေမဖြစ်သေးလို့နေမှာပါ
NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာစက်တင်ဘာလ18ရက်နေ့ကကျိုင်းတုံမြို့မှာနောက်ဆုံးကြိမ်တွေ့ဆုံခဲ့တာပါဒီဆွေးနွေးပွဲမှာတော့အော်တိုဘာလအတွင်းမှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပေမဲ့သတင်းကြွရုံပိရက်နဲ့ NCA အပြည့်ရစာချုပ်၄နှစ်ပြည့်အခမ်းအနားရှိတာကြောင့်နိုဝင်ဘာလအတွင်းကိုရက်ရွှေ့ဆိုင်ခဲ့ပြီးဒုတိယပတ်အတွင်းမှာတွေ့ဆုံဖို့ညှိနှိုင်းခဲ့တာဖြစ်ပါတယ်ဒီလိုညှိနှိုင်းနေတဲ့ကာလမှာပဲရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့ဒီလ၁၀ရက်နေ့ကစတင်ပြီးရှမ်းပြည်နယ်ကြောင်မဲနဲ့ကော့ခိုင်ဘက်မှာလည်း TNLA ကတန်းပလောင်ဖွဲ့နဲ့တိုက်ပွဲတွေပြန်လည်ပြင်းထန်လာပါတယ်။ဒီကနေ့မှလည်းကြောင်မဲနဲ့ကော့ခိုင်ဘက်မှာတိုက်ပွဲတွေပြင်းထန်နေစေရှိကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကပြောပါတယ်
။ဒီမနေ့ကနေ့ရီဟဲလောကနေ့မှကြော်ပြီးတိုက်ပွဲတွေအစမိုင်းထုံးခါနီမှာတကယ်ဒီကြုံမဲနဲ့တမန်နဲ့လမ်းစာဆက်မနာခုကောပဲမှာဖြစ်တယ်။ဒါဒီဆယ်နိုင်နဲ့ဆယ်လောက်မှာတော့ဒီတပ်ပြတော့ရဟိုင်းမစီနဲ့အဲ့ဒီကျွန်တော်ရှိတဲ့အချင်းရှုတော်ပုံမှာတန်လာပြီးခတ်တယ်လားရှိတယ်။ဒီကုခံပဲမှာလည်းဖြစ်သေးတယ်ဒီကုခံကြမှာတော့ဒီရှုကင်းတာနဲ့နံပလင်းကြမှာတော့ဒါအနေနဲ့အရောအရှင်ဒီလောဖေးရတဲ့နေရာနေရာတော့တိတ်မဝင်သူကရေးဒီမှာဖြစ်တော့
ကြောင်မဲနဲ့နမ်ဆန်ကြားမှာဒီလ၁၇ရက်နေ့လောက်ကစပြီးတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ကြောင်မဲမျိုးပေါ်ကိုစစ်ရှောင်တွေရောက်ရှိလာတဲ့တည်င်းတော့မကြားသိရသေးပါဘူးဒီကနေ့ကော့ခိုင်ဘက်မှာဖြစ်တဲ့တိုက်ပွဲကြောင့်လာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာရင်သွာလာရင်းယာယီရပ်ဆိုင်ခဲ့ကြောင်းဒေသခံတွေကပြောပါတယ်တမ်ရော်ကထုတ်ဝေတဲ့မြောက်ရီသတင်းစာမှာတော့ဒီလ14ရက်နေ့ကပြည်တော်စုလမ်းမကြီးပေါ်မှာသွာလာတဲ့ရင်တွေကို TNLA ကပြစ်ခတ်တာတွေရှိကြောင်းဖော်ပြခဲ့ပေမဲ့တိုက်ပွဲဖြစ်ပွားမှုအသေးစိတ်ကိုသတင်းထုတ်ပြန်တာမရှိပါဘူးPCG ကဥလမိုင်ကွန်ကြာကတော့လက်ရှိဆွေးနွေးပွဲတွေကြန့်ကြာနေတာဟာတိုက်ပွဲဖြစ်ပွားတာနဲ့သက်ဆိုင်မှုမရှိကြောင်းတုံ့သက်ပါတယ်
ခါတဲ့နေ့လက်ဒီလိုပါပဲဆွေးနွေးတဲ့အချိန်မှာတက်တော့ကတောက်လျှောက်ဖြစ်နေတာပဲခါကြောင့်ဒီတက်တော့ဖြစ်လို့ဒီစီဝေးမှာနောက်ဆက်အဟန်တာဖြစ်တဲ့ဆိုရတော့ဟိုတော့မဖြစ်နိုင်ဘူးလို့ထင်တာပါပဲဒီသူမျိုးတော့ရှိနေမှာပဲအဲဒီစီရအပေါ်မှာဘုသူပဲဒီသူဆိုဆွေးနွေးဖို့ပေါ်မှာတော့မထိခိုက်ပါနိုင်ဘူးလို့ကျွန်တော်ထင်တယ်ဒီဆိုဆွေးနွေးမှာပဲအဖြေရှာလို့ရရမှာဖြစ်တဲ့အတွက်
ဘိုင်လက်ထရယ်ခေါ်နှစ်ဖက်ပြည်ဆာချုပ်ချုပ်ဆိုရေးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေချုပ်ငင်းရေးစားတဲ့အချက်တွေထည့်သွင်းဆွေးနွေးခဲ့ပြီးနောက်တစ်ချိန်ဆွေးနွေးပွဲမှာနှစ်ဖက်ပြည်ဆာချုပ်ချုပ်ဆိုနိုင်ရေးအတွက်အလေးထားဆောင်ရွက်ဖို့
ရခိုင်ပြည်နယ်ကဖြစ်ခဲ့တဲ့ပြဿနာတွေအတွက် ICJ နိုင်ငံတကာတရားရုံးမှာဂမ္ဘီယာနိုင်ငံကဒီသတင်းသက်ထဲမှာပဲတရားစွဲလိုက်တဲ့အပေါ်နိုင်ငံတော်များများကပါအားပေးခဲ့ကြပါတယ်။လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအထူးသဖြင့်ရခိုင်ပြည်နယ်ကပြဿနာတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာဆက်ဆံရေးမှာအရေးနိုင်လာနေပါပြီလား။နိုင်ငံတကာဖိအားတွေကတပ်တမန်ဆက်ဆံရေးမှာနောက်ဆက်တွဲဘယ ဝင်ဆွေးနွေးမိမြလူသူတွေအနေနဲ့ view ရဲ့ဖုန်းနံပါတ် 0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ gamis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ view ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။နောက်ထပ်စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြဖို့ထပ်မံဖိတ်ခေါ်ပါရရှင်။နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေနားဆင်နိုင်ပါတယ်။အခုတောက်ကြနေညနေပဲထိတ်တန်းရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်ရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်မှာရာလုကဖေရှားခံရတဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးဒီနေ့ထွက်ဆိုဖို့စီစဉ်ထားပါတယ်။အမေရိကန်ထုတ်စီကကောင်းလောက်တဲ့လူတွေရဲ့မောင်းမမှန်ပြောဆိုချက်တွေကိုအခြေခံပြီးသမ္မတကြီးတယောက်ကိုအစိုးရကရာလုကဖြုတ်ဖို့ဆုံးဖြတ်ခဲ့တာမယုံနိုင်စရာလောက်ရဖြစ်နေလေသမ္မတကြီးမရီယာဗန်နိုဗစ်ချာသူ့ကိုရာလုကဖေရှားခံရတဲ့အချိန်တုန်းကပြောဆိုထားတာပါ။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းထက်တန်းကျောင်းတစ်ခုကကျောင်းသားတယောက်ဟာသူ့ရဲ့16နှစ်ပြည့်ငွေနဲ့မှာကျောင်းသားနှစ်ယောက်သေဆုံးခဲ့ရတဲ့အထိဖြစ်ပွားခဲ့တဲ့ဖြစ်ခတ်မှုဖြစ်ရတဲ့အကြောင်းရင်းကိုသိနိုင်အောင်တောင်ဝင်ရှိသူတွေဆက်လက်စုံစမ်းနေကြပါတယ်။လော့စန်ဂျလိစ်မြို့ရဲ့ပြည်မှာရှိတဲ့စင်တာကလာရီတာမှာရှိတဲ့ဆော့ကတ်စ်ထက်တန်းကျောင်းမှာဖြစ်ခတ်မှုကြောင့်အသက်16နှစ်အရွယ်ကျောင်းသားသူတူဦးနဲ့အသက်14နှစ်အရွယ်ကျောင်းသားတယောက်တို့လည်းသေဆုံးသွားပါတယ်။မနေ့ကဖြစ်ခဲ့မှုကြောင့်စစ်ကြောတဲ့ကျောင်းသူကျောင်းသား3ယောက်နဲ့တနတ်မအဖြစ်တနင်္လာရှိသူကိုလည်းစေယုံမှာတရားရုံးနဲ့တင်ထားရပါတယ်။မြန်မာနိုင်ငံကတရားနာဒေသတွေမှာကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချင်းနဲ့ဆုံးဖြတ်ချက်တည်းရဲ့ချမှတ်ရေးကုလသမဂ္ဂမှာအဆိုပြုထားပါတယ်။ကုလသမဂ္ဂအပအဝင်ခိုင်လုံတဲ့စုံစမ်းမှုတွေကနေရရှိထားတဲ့သတင်းချက်လက်အစိုးရခန်းစာရေးရရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွေပါဝင်နိုင်ငံတော်မှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဆက်လက်ဖြစ်ပွားနေတဲ့အပေါ်ရှုတ်ချတဲ့အကြောင်းလဲဆုံးဖြတ်ချက်ကိုပူးတွဲဆိုပြခဲ့တဲ့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ကြပါမြန်မာနိုင်ငံဘက်ကတော့နိုင်ငံတစ်ခုချင်းလိုက်ဆုံးဖြတ်ချက်ချမှတ်ဖို့ကြိုးပမ်းချက်ကိုလက်မခံနိုင်တဲ့အကြောင်းမနေ့ကကုလသမဂ္ဂထရီညီလာခံရဲ့တတိယကွန်ပဏီမှာဆုံးဖြတ်ချက်မူကြမ်းတင်သွင်းရမှာတုံ့ပြန်ပြောဆိုထားပါတယ်
တကြနိုင်ငံနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio စီစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.